လန်ဒန်မြို့မှာရှိတဲ့ဝင်းမစ္စတာခမ်းမကြီးမှာထားရှိတဲ့ဘုရင်မကြီးအဲလစ်ဘဲရဲ့ရုပ်အလောင်းကိုနောက်ဆုံးကာရဝပြုဖို့ထောင်ပေါင်းများစွာသောလူဒန်းကြီးကကြာတာပရင်းနေ့မနေ့ရောက်တဲ့အချိန်ညာလုံးပေါက်တန်းစီဆောင်ဆိုင်ခဲ့ကြပါတယ်။သိမ်းမြင့်တဲ့ Tower Bridge တခြားအရှေ3မိုင်ခွဲလောက်ရှိတဲ့လူဒန်းကြီးဆောင်ဆိုင်နေခဲ့ပါတယ်။တနင်္လာနေ့တရားဝင်ဇာပနာအခမ်းအနားမတိုင်မီအနည်းဆုံးလူ9သိန်းလောက်လာရောက်ကာရဝပြုလိမ့်မယ်လို့တာဝန်ရှိသူတွေကမျှော်လင့်ထားပါတယ်။ဝင်းမစ္စတာခမ်းမကိုတရက်ကို23နာရီဖွင့်လှစ်ထားမှာဖြစ်ပြီးစစ်သားတွေကစောင့်ကြနေမှာဖြစ်ပါတယ်။တောက်ကြနေမှာခြားဘရင်နဲ့ညီကိုပေါင်နှမတွေကဘရင်မာကြီးရုပ်အလောင်းအနီးမှာလောက်ရောက်ပြီး15မိနစ်ကြာကာရဝပြုနှုတ်ဆက်မှာဖြစ်ပါတယ်။တနင်္လာနေ့မှာဝင်းမစ္စတာဖျားချောင်းမှာကျင်းပမဲ့ဇာပနာအခမ်းအနားမှာတော့ပြည်ထောင်အစိုးရခေါင်းဆောင်တွေအပါအဝင်ဖိတ်ကြားထားသူစုစုပေါင်း 2,000 လောက်တက်ရောက်ဖို့ရှိပါတယ်။ဘရင်မာကြီးကိုနောက်ဆုံးကာရဝပြုတဲ့အနေနဲ့ဗြိတိန်တနိုင်ငံလုံး2မိနစ်ကြာညင်သက်ရမှာဖြစ်ပြီးအဲ့ဒီနောက်ဘီယန်မာကြီးရဲ့ရုပ်အလောင်းကိုလန်ဒန်မြို့လေကိုဖြတ်ပြီးဘန်ကင်ဟမ်နန်တော်အနီးကဝဲလ်ဒင်တန်မော်ဦးကြီးရှိရာနေရာကိုစစ်သုံးမြင်းရထားနဲ့တည်ဆောက်မှာဖြစ်ပါတယ်။နောက်ကနေချားဘီယန်နဲ့ညီကုံမောင်နှမတွေလမ်းလျှောက်လိုက်ပါကြမှာဖြစ်ပါတယ်။အဲ့ဒီနောက်ဝင်းစာရဲတပ်အနီးကစိန့်ဂျော့ချ်ဖျားရှိခိုးကျောင်းမှာပို့ဆောင်ပြီးစစ်အခမ်းအနားနဲ့ဂုဏ်ပြုမှာဖြစ်ပါတယ်။တနင်္လာနေ့နောက်ပိုင်းမှာတော့စတ်တမမြောက်ဂျော့ချ်ဘီယန်ကစတ်တမမြောက်ဂျော့ချ်ဘီယန်ဗိမာန်မှာတော်ဝင်မိသားစုတွေကဘီယန်မာကြီးရုပ်အလောင်းကိုခွင့်ပေးခင်ဗွန်တဲ့မေသာဖီလီယာအုပ်ကအနီးမှာမြုပ်နေမှာဖြစ်ပါတယ်။